အသုံးဆောင်ဖြစ်တဲ့ကွန်ပျူတာလက်ကင်ဖုန်းကျက်စစ်ကားနဲ့အခြားအီလက်ထရောနစ်ပစ္စည်းကိရိယာတွေထုတ်လုပ်မှုတိုးပွားလာတဲ့အတွက်ဒီပစ္စည်းတွေမှာသုံးတဲ့ရေရှားတတ်ထု Rare Earth Metal ဟာဝယ်လို့အားကောင်းနေပါလေ။ရေရှားတတ်ထုအများဆုံးတရုတ်ပြည်ကထုတ်လုပ်ပြီးမြေပြည်တွင်းသုံးအတွက်မလုံလောက်လို့နိုင်ငံခြားကတင်သွင်းနေရပါလေ။ရေရှားတတ်ထုအများဆုံးထုတ်လုပ်ပြီးအများဆုံးဝယ်ယူနေတာတရုတ်ပြည်ပါ။မြန်မာပြည်မှာစစ်အာဏာသိမ်းလို့တရုတ်ပြည်မှာမြေရှားတပ်တုဇင်းလုံး30ရာခိုင်နှုန်းထိုးတက်သွားတယ်လို့မတ်လ3ရက်နေ့ထုတ်နီကေးအေရှားမှာဖော်ပြပါတယ်။တရုတ်လုံခင်မီကုန်ပစ္စည်းတွေမှာမြန်မာကရတဲ့မြေရှားတပ်တုအသုံးများတဲ့အတွက်စစ်အာဏာသိမ်းမှုကြောင့်တည်သွင်းမှုကျဆင်းသွားရင်တရုတ်စီးပွားရေးထိခိုက်နိုင်ပါတယ်။မြေရှားတပ်တုထုတ်ယူတဲ့ဒေသမှာသဘာဝပတ်ဝန်းကျင်အများဆုံးပျက်စီးပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းရင်ကစပြီးကချင်ပြည်နယ်ပေါင်ဝါနဲ့ခြိပွေမြို့နယ်မှာတရုတ်မြေရှားတပ်တို့လုံငါငါးစတိုးပွားလာတယ်လို့ဒေသခံတွေကပြောကြောင်းအပီလ26ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ
်တရုတ်ပြည်တောင်ပိုင်းမှာမြေရှားတပ်တို့ဥပဒေမဲ့ထုတ်ယူတာများလာလို့2010မှာပိတ်ပင်တဲ့အတွက်ကချင်ပြည်နယ်အရှေ့မြောက်ကိုတရုတ်တွေရောက်လာတာဖြစ်ပုံရပါတယ်ရေရှားတပ်တူလို့ခေါ်ပေမဲ့ရှားပါတာတော့မဟုတ်ပါဘူးအငြင်းရန်ရောနှောနေတဲ့ dressing တွေကိုထုတ်ယူဖို့ခက်ခဲတဲ့အတွက်ရှားပါတပ်တူသို့မဟုတ်ရေရှားတပ်တူလို့ခေါ်တာဖြစ်ပုံရပါတယ်ထုတ်ယူတဲ့နည်းနှမျိုးရှိပါတယ်ပထမနည်းကအပေါ်ရန်ရေလွှာကိုစက်နဲ့ချစ်ယူပြီးရေစစ်ကန်ထဲထည့်ပါတယ်နောက်တော့အက်စစ်နဲ့အစားဓာတ်ဥဆေးရည်တွေကန်ထဲလောင်းထည့်ပြီးရေရှားတပ်တူကိုစစ်ယူတဲ့နည်းဖြစ်ပါတယ်ဒုတိယနည်းကတော့တောင်ကုန်းတောင်နှင်းဒီပေါ်မှာကျင်းနေတူပြီးအက်စစ်နဲ့ဓာတ်ဆေးရည်ကိုကျင်းနဲ့လောင်းထည့်ပါတယ်ကျင်းနဲ့မှာအရေးဖြစ်သွားတဲ့မြေကြီးကိုပိုက်နဲ့ဆုပ်ယူပြီးတူလောင်ကန်ကိုပို့ရပါတယ်တူလောင်ထားတဲ့မြေရှားရည်ကနေရေရှားတပ်တုကိုထုတ်ယူရတာဖြစ်ပါတယ
်ဒုတိယနည်းကိုကချင်ပြည်နယ်မှာသုံးပါတယ်ကချင်ပြည်နယ်အရှေ့မြောက်ပိုင်းရှိဝေမြို့နယ်ကပေါင်ဝါနယ်စပ်ဒေသဟာရေရှားတပ်တုထွက်တဲ့နေရာဖြစ်ပါတယ်ရေရှားတပ်တု18မျိုးရှိတဲ့အနေနဲ့ပေါင်ဝါမှာရှိတဲ့9မျိုးကိုတရုတ်ကထုတ်ယူပါတယ်။ကဘာမှာရှိတဲ့တာဗီယန်နဲ့ဒစ်စပိုဇီယံပမာဏရဲ့30ရာခိုင်နှုန်းဟာပေါင်ဝါမှာရှိတယ်လို့ဆိုပါတယ်။ဒါကြောင့်2018စည်းရဲမှာရေရှားတပ်တုတတိယအများဆုံးထုတ်လုပ်သူဟာမြန်မာဖြစ်နေပါလေ။ဒါပေမဲ့ရေရှားတပ်တုအများအပြားရှိတဲ့နိုင်ငံစည်းရဲမှာတော့မြန်မာမပါပါဘူး။ပေါင်ဝါနေဆက်ဒီကမှာဥပဒေနဲ့တူးတဲ့မြေရှားတပ်တုလောက်ွက်ပြီးယာနဲ့ရှိနေတာကိုပိတ်ပင်ပေးဖို့လူထုကပြည်နယ်အစိုးရကိုတောင်းဆိုထားပါတယ်
။မြေရှားတပ်တုထုတ်ယူလို့ပျက်စီးသွားတဲ့တောင်ကုန်းတောင်တန်းတွေဟာဒေသခံတွေအတွက်အသုံးမဝင်တော့ပါဘူး။တပ်တုရိုင်းထုတ်ယူတဲ့အစင်တိုင်းဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ပထမဦးစွာထုတ်ယူမဲ့နေရာမှာတောရှင်းရပါတယ်။နောက်တော့အချင်း6လက်မလောက်ရှိတဲ့ကျင်းကိုအနက်ပေ30ကြော်အထိတူးယူရပါတယ်။နောက်တော့အဲ့ဒီကျင်းတွေတဲကိုအက်စစ်နဲ့အခြားဓာတ်ဆေးရည်တွေလောင်းထည့်ပါတယ်။အက်စစ်နဲ့ဓာတ်ဆေးကြောင့်ဓာတ်ပြူပြီးထွက်လာတဲ့နိုးနှင်းရောင်အရည်တွေကိုပိုက်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ထားပါတယ်။မြေချင်းတူးပြီးရေမစိမ့်နိုင်အောင်မိုးကဖြင်းခင်းထားတဲ့တူလောင်ကန်တွေပါ။မြေရှားရည်အနေထိုင်သွားတဲ့အခါမှာအပေါ်ရန်ရည်ကြီးကိုပိုက်နဲ့ဆုပ်ထုပ်ယူပြီးအနေရည်ကိုအချောက်ခံထားရပါတယ်။ထောက်သွားတဲ့အနေဒီလေးလံတဲ့မြေရှားတပ်တုရိုင်းဖြစ်လာတဲ့အခါတရုတ်ပြည်ကိုတည်ယူသွားကြပါတယ
်။ဒါပေမဲ့မြန်မာပြည်ကမြေရှားတပ်တုထုတ်ယူတဲ့ပမာဏငယ်ပါလာကုန်ရပါတယ်။2018မှာတန်ကြိမ်16000မြန်မာပြည်ကတင်သွင်းပါတယ်။တရုတ်ပြည်မြေရှားတပ်တု၄ခွက်ရဲ့25ရာခိုင်နှုန်းကိုမြန်မာကဖြည့်ဆည်းပေးတယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကမြေရှားတပ်တုကိုမောင်ကိုလမ်းကြောင်းကတင်သွင်းနေပုံရပါတယ်။ရန်ရှိပြည်နယ်တောင်ပိုင်းဂန်ကြောင်မြို့ကမြေရှားတပ်တုလုံငန်းရဲ့2018ခုနှစ်ဝင်ငွေဟာဒေါ်လာသန်း4000လောက်ရှိမယ်လို့ကန့်မှန်းပါတယ်။ရန်ရှိပြည်နယ်တစ်ခုလုံးမှာမြေရှားတပ်တုလုံငန်းကြောင်ဖြစ်ပေါ်လာတဲ့ရင်းမြင်းညဉ့်မှုကိုပြန်လည်တပ်ဆင်အောင်လုပ်ရင်ဒေါ်လာသန်းပေါင်း9500လောက်ပုံချမယ်လို့တရုတ်အစိုးရရဲ့အတက်ပညာဝန်ကြီးဌာနကကန့်မှန်းထားပါတယ်။ကချင်ပြည်နယ်မှာတော့ရင်းမြင်းညဉ့်ညမ်းပြီးသဘောဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာကိုအရင်ယူမဲ့သူမရှိတယ်လို့ပြနေပါလေ။မြေရှားတပ်တုလုပ်ငန်းရဲ့ဆိုးကျိုးတွေကိုဒ ဒေသခံတွေကရရှိပြီးအကျိုးအမြတ်ကိုတရုတ်ကုမ္ပဏီတွေကရရှိနေတာကတော့သင်ရှားတာပါခင်ဗျာ